Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာဆိုတော့ရှင်အားလုံးရှင်နဲ့ချမ်းမြေကြပါစေ VOA American အတန်းကနေ2018ခုနှစ်မေလ23ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်နိုမီတာ30 40 49ရုပ်ကနေဖန်ယူနိုင်ရသလို VOA ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်စမိုးပြီပါခင်ဗျာအခုမနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
အင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇာမွန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မကြသေးခင်နိုင်ပိုင်းအတွင်းကပဲအင်္ဂလန်နိုင်ငံမှာပောက်ကွဲမှုဖြစ်သွားခဲ့တာကြောင့်လူအသေးအပြောက်တွေရှိခဲ့ပါတယ်တမရထရန့်ဟာမနေ့ကအစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့ပါတယ်22ရာစုပင်လုံညီလာခံဒုတိယအကြိမ်ညီလာခံအကောင်းဆုံးအတွက်အကောင်းဆုံးမျှဝေထားကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုရှားပေါင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားရမယ်ထင်ပါဆိုရင်တော့
ရစုပင်လုံနီလာခံတွေဆက်တိုက်ပြီးတော့ဂျင်းပါနိုင်တဲ့ဟာဒါအပြုတ်သဘောဖြစ်တယ်တိုးတ
က်ဒါကတော့ပြပရောက်ချင်းတန်းသားရိုဒင်းကဖြစ်ပါတယ်ညီငယ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့တင်ပြမယ့်သတင်းတော်မှာအပြည့်အစုံကိုနားဆင်ကြရမှာပါဒါအပြင်အကြခင်ဂျင်းပါတော်မဲ့ပြည်ထောင်စုညီငယ်ညီလာက27ရာစုပင်လုံကနေတိုးတက်တဲ့ရက်လက်ကောင်းတွေထွက်ပေါ်လာဖို့မျှော်လင့်ချက်တိတ်မထားတဲ့အကြောင်းအမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့တိုင်းရင်းသားကောင်းတိုင်းရင်းသားတွေကတုံ့တန်နေကြတဲ့အကြောင်း27ရာစုပင်လုံပြည်တော်စုညီငယ်ညီလာခံကိုတိုင်းဒါလက်နက်ကန်အဖွဲ့တွေအလုံးဖိတ်ခေါ်သွားမယ်လို့အစိုးရကပြောနေပေမဲ့တချို့ဖိတ်ကြားခြင်းမခံရသေးတဲ့အကြောင်းနဲ့တစ်ချိန်လုံးကအမီမဲစီးရင်အတွင်းခံရတဲ့မြန်မာနိုင်ငံကခရိုနီစီးပွားရေးလုပ်ငန်းရှင်တဦးအမေရိကန်ကိုရောက်ရှိပြီးတော့စီးပွားရေးလုပ်ငန်းတွေဆွေးနွေးနေတယ်ဆိုတဲ့သတင်းပေးပို့ချက်တွေကိုကြားကြရမှာပါအခုရင်းဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ရှားဖောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ဗြိတိန်နိုင်ငံမန်ချက်စတာမြို့အာဂါဇာကွင်းအတွင်းကျင်းပနေတဲ့ရော့ဂီတဖျော်ဖြေပွဲအပြီးကစားမှာကြီးမားတဲ့ပောက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်အသက်သေဆုံးမှုတွေရှိခဲ့ကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။အသေးအပြောက်စီးရင်နဲ့ထိခိုက်ဒဏ်ရာရသူဘယ်နှဦးရှိတယ်ဆိုတာကိုတော့မသိရသေးပါဘူး။ဒေသဆန်တော်ချင်းတင်းနယ်လာနေညကျွန်တော်တို့အခုအသာမလွင့်ခင်နိုင်ပိုင်းအလိုလေးကပဲဖြစ်သွားခဲ့တဲ့အဲ့ဒီပောက်ကွဲမှုကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့မျက်မြင်သက်သေတွေရဲ့အဆိုအရကတော့ပောက်ကွဲမှုဖြစ်ပြီးနောက်ဆက်တွဲအဖြစ်တနတ်တန်လိုပြစ်ခတ်တာနဲ့လဲကြားရတယ်လို့ဗြိတိန်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်မန်ချက်စတာအာဂါဇာကွင်းအနီးကဗစ်တိုးရီးယားရထားဘူရာယုံကိုလည်းအခုချိန်မှာပိတ်ထားလိုက်ပြီးအများပြည်သူတွေအနေနဲ့လဲဒီဒေသကိုမလာကြဖို့ရဲတပ်ဖွဲ့ကသတိပေးချက်ထုတ်ပြန်ထားပါတယ်အာဂါဇာကွင်းအတွင်းရော့ဂီတာပွဲကိုလာကြည့်ကြသူတွေနဲ့ပွဲပြီးလို့အပြင်ကိုထွက်လာနေကြတဲ့အချိန်မှာပဲပောက်ကွဲမှုဖြစ်သွားခဲ့တာကြောင့်အားလုံးကြောက်လန့်တကြားနဲ့အော်ဟစ်ထွက်ပြေးကုန်ကြကြောင်းလဲမျက်မြင်သက်သေတွေကပြောပါတယ်အခုသမရဒေါ်နယ်ထရန့်ရဲ့ခီးစီသတင်းကိုဆက်ပြီးတော့ကြောပြပေးပါမယ်အစ္စရေးနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမရဒေါ်နယ်ထရန့်အီရန်နဲ့ရန်လိုတဲ့အပြုအမူနဲ့စီးရီးတိစောက်မှုတွေကိုတနင်္လာနေ့ကအပြင်းထန်ဝေဖန်လိုက်ပါတယ်သမရဖြစ်လာပြီးအစ္စရေးနိုင်ငံကိုပထမဆုံးအကြိမ်ရောက်လာတဲ့သမရထရန့်ရဲ့အဲ့ဒီလိုပြောဆိုမှုကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကလည်းထောက်ခံကြိုဆိုပါတယ်အဲဒီနောက်မှာတော့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုနဲ့တိကျမတွေ့ဆုံခင်သတင်းတောက်တွေရှိမှာခေါင်းဆောင်တို့တွေ့ဆုံပြီးသူတို့ရဲ့အမြင်သဘောထားတွေကိုထုတ်ဖော်ပြောဆိုကြတာမှာ2015ခုနှစ်မှာအီရန်နဲ့နိုင်ငံတကာအတိုင်းအဝန်းအကြားရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကိုထောက်ခံခဲ့တဲ့သမ္မတဘရက်အိုဘားမားအစိုးရကိုသမ္မတထရန့်ကဝေဖန်ပြောကြားခဲ့ပါတယ်အီရန်ပေါ်ထားရှိတဲ့အမေရိကန်အစိုးရရဲ့မူဝါဒတွေပြောင်းလဲလိုက်တဲ့အပေါ်သူ့အနေနဲ့ကျေးဇူးတင်တယ်ဆိုတာကိုပြောကြလို့ကြောင်းနဲ့ဒါအပြင်အရှိလေပိုင်းဒေသမှာလည်းအမေရိကန်ပြည်ထောင်စုကပြတ်သားတဲ့ခေါင်းဆောင်မှုပြတ်သားလာတဲ့အပေါ်လဲကျေးဇူးတင်ကြောင်းဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကလည်းပြန်လည်ပြောကြားပါတယ်သမ္မတထရန့်ကအီရန်အပေါ်တနေကုန်ဆိုသလိုပဲဝေဖန်တိုက်ခိုက်ပြောဆိုခဲ့တာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုသမ္မတဒေါ်နယ်ထရမ့်ဟာဂျေရုဆလင်မြို့မှာရှိတဲ့ဂျူးလူမျိုးတွေရဲ့ဘာသာရေးအထုအမြတ်ထုံးကြောက်နံရံကြီးဖြစ်တဲ့ Western Wall ကိုတနင်္လာနေ့ကတွားရောက်ထိတွေ့အယူသည်ပေးခဲ့ပါတယ်။ဒါဟာအရှေ့လေပိုင်းကရာစုနှစ်နဲ့ချီပဋိပက္ခတွေဖြစ်တဲ့နေရာမှာတည်ရှိတဲ့အဲ့ဒီနေရာကိုဒီလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတတူရဲ့ပထမဦးဆုံးချိန်တွားရောက်တဲ့ခီးစဉ်ဖြစ်ပါတယ်။ဒီဂျူးတွေရဲ့အထုအမြတ်ကြောက်နံရံကြီးစီကိုသမ္မတဒေါ်နယ်ထရမ့်ခေတ္တတွားရောက်ခဲ့စဉ်အစ္စရေးခေါင်းဆောင်တွေအတူတကွသူနဲ့လိုက်ပါခြင်းမရှိပေမဲ့လည်းဂျူးတွေရဲ့ဘာသာရေးဖို့ပြုတဲ့နေရာကိုသမ္မတထရမ့်တွားရောက်ခဲ့တာကိုတော့ခေါင်းဆောင်တွေကကြိုဆိုခဲ့ပါတယ်ရှင်
။မနေ့ကကျင်းပတဲ့အမေရိကန်သမ္မတယူကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆက်ဖက်ခဲ့ခြင်းရှိမရှိအထက်လွှတ်တော်ကစုံစမ်းစစ်ဆေးနေတဲ့ကိစ္စနဲ့တက်ဆိုင်တဲ့အထောက်အထားတွေကိုမြန်မာလူမျိုးရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကလွတ်တော်ကိုတင်ပြမှာမဟုတ်ဘူးလို့သတင်းမီဒီယာတွေမှာရေးသားပြောဆိုမှုတွေအပေါ်သူတို့အနေနဲ့အားအားတင်ခြင်းမရှိကြောင်းနိုင်ငံရေးပါတီဂျီနီယာစလုံးကလွတ်တော်မှတီက VOE ကိုပြောပါတယ်မိုက်ကယ်ဖလင်းဟာရာဇဝမှုနဲ့ရင်ဆိုင်ရကောင်းရင်ဆိုင်ရနိုင်တာကြောင့်အဲ့လိုပြောဆိုမှုအပေါ်အားအားမသင့်ပါဘူးလို့ဗာမွန်ပြည်နယ်ကဒီမိုကရက်ပါတီအထက်လွှတ်တော်အမပက်ထရစ်လေဟီးကပြောပါတယ်သူ့အနေနဲ့ Fifth Amendment ကိုယူပြီးရင်ကုန်နှုတ်ပိတ်နေတာကလွဲလို့တခြားနည်းလမ်းကိုလှုပ်ဆောင်ဖို့သူ့ရဲ့ရှေ့နေတကလည်းအကြံပေးကြလိမ့်မယ်လို့မထင်ဘူးလို့လည်းအထက်လွှတ်တော်မှလီဟီကပြောပါတယ် Fifth Amendment ဆိုတာကတော့ရာဇဝတ်မှုကျူးလွန်ကြောင်းတရားစွဲခံထားရသူအထုခုံယုံရဲ့ဆင့်ခေါ်ခြင်းခံထားရသူမဟုတ်ခဲ့ရင်လူတူးတယောက်ကိုအာဓမ္မထွက်ဆိုခိုင်းခြင်းကရှောင်ရှားနိုင်ရေးအတွက်ငါးချိန်မြောက်ပြုလုပ်တဲ့အမေရိကန်ဖွဲ့စည်းပုံပြင်ဆင်ဖြည့်ဆွတ်ချက်မှာထည့်သွင်းဖော်ပြထားတဲ့အပိုက်ကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဆိုင်ရာရုရှားတာမန်နဲ့အဆက်အသွယ်ရှိတဲ့ကိစ္စကိုလိမ်လည်ပြောကြားခဲ့ကြောင်းသတင်းမီဒီယာတွေမှာရေးသားဖော်ပြပြီးတဲ့နောက်ဖလင်းဟာဖေဖော်ဝါရီလတုန်းကရာထူးကနှုတ်ထွက်သွားခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားရဲ့လက်တလောအကြဆုံးပစ်ထိန်တုံစံတပ်ပြစ်လို့မှုကိုအရေးယူရန်အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနောက်ထပ်ရေးပေါ်ညီလာခံတရားခေါ်ယူဖို့တနင်္လာနေ့ကစီစဉ်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာဥရုဂွေးတမ္မတ်ကြီးကအင်ကာနဲ့ကျင်းပမဲ့ဒီရေးပေါ်ညီလာခံဟာသတင်းပတ်အနေနဲ့အတွင်းမှာဒုတိယအကြိမ်ခေါ်ယူခြင်းဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်တို့ကမြစ်တာရခံခဲ့တာဖြစ်တယ်လို့ပြောပါတယ်။ပျုံကန်းခရိုင်ကနေတနင်္ဂနွေနေ့ညနေပိုင်းကပြစ်လုခဲ့တဲ့ဒီပက်ထိန်တုံးဟာဒီဂျပန်ပင်လယ်ထဲမှာကြာရောက်မြင်ကီလိုမီတာ900ခန့်အကွာအဝေးထိရောက်ခဲ့တယ်လို့တောင်ကိုရီးယားကဲခတ်တွေကပြောပါတယ်တောင်ကိုရီးယားပူရဲကာကွယ်ရေးဦးစီးချုပ်တွေရဲ့ဒီကြေညာချက်မှာတော့မြောက်ကိုရီးယားစစ်တပ်ရဲ့နောက်ထပ်ရန်စက်မှုတွေကိုတောင်ကိုရီးယားစစ်တပ်ကနေနီကကစောင့်ကြည့်နေပြီးစစ်တပ်ကိုအဆင်သင့်ပြင်ထားတယ်လို့လည်းပြောပါတယ်ရှင်
UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာမနက်ဖြန်မေလ24ရက်နေ့မှာစတင်မဲ့ပြည်ထောင်စုညီညာရေးညီလာခံ27ရာစုပင်လုံနဲ့ပတ်သက်လို့တက်မတော်ဘက်ကအကောင်းဆုံးကိုမျှော်လင့်ထားကြောင်းအရေးကြီးတာကလက်နက်ကန်ပဋိပက္ခတွေခြုံငင်းပြီးဒီမိုကရေစီလမ်းကြောင်းပေါ်မှာခိုင်ခိုင်မာမာသွားနိုင်ရေးဖြစ်ကြောင်းမြန်မာနိုင်ငံကိုရောက်ရှိနေတဲ့ဥရောပသမဂ္ဂစစ်ဖက်ဆိုင်ရာကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကြီးမီကဲလ်ကော့စတာရာကုစ်နဲ့မေလ22ရက်နေ့ကတွေ့ဆုံစဉ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လည်းကပြောကြားပါတယ်ဗိုလ်ချုပ်ကြီးမီကဲလ်ကိုစတာရာကုစ်ကလည်း27ရာစုပင်လုံညီလာခံကြီးတိုးတက်အောင်မြင်မှုရရှိပြီးပြည်တွင်းလက်နက်ကင်ပဋိပက္ခတွေခြုံငင်းအောင်စုမုံကောင်တောင်းပါကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဒီချိန်ထဲမှာပဲ27ရာစုပင်လုံဒုတိယအကြိမ်မြောက်ညီလာခံကိုတရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခွန်အဖွဲ့ကပါဝင်တက်ရောက်ဖို့ရှိကြောင်းမိုင်းလာခေါ် NDAA အဖွဲ့ကခေါင်းဆောင်တဦးက VOE ကိုပြောပါတယ်ညီလာခံကိုကျင်းပဖို့တရက်အလိုမှာပဲတနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရစေရေးသဘောတူစာချုပ် NCA ကိုလက်မမထိုးသေးတဲ့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ပါဝင်တက်ရောက်မယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်
2016ခုနှစ်ကလူပေါင်းတန်30ကျော်တို့ဟာသူတို့ရဲ့တက်ဆိုင်ရာနိုင်ငံတွေအတွင်းမှာအိုးအိမ်နဲ့စွန့်ခွာထွက်ပြေးခဲ့ကြရတယ်လို့အစိုးရကစာတစ်တစောင်မှာဖော်ပြထားပါတယ်။ပြည်တွင်းအိုးအိမ်နဲ့ဖြစ်ကြသူတွေစောင့်ကြည့်ရေးဌာနနဲ့ဒီနော်ဝေဒုက္ခသည်ကောင်စီတို့ကထုတ်ပြန်တဲ့အစိုးရကစာထဲမှာပြိပခရာဇဝမှုဆိုင်ရာအကြမ်းဖက်မှုနဲ့သဘာဝဘေးဒုက္ခတွေကြောင့်လူတန်းနဲ့ချီပြီးအိုးအိမ်နဲ့ဖြစ်ခဲ့ရတယ်လို့ဖော်ပြထားပါတယ်2016ခုနှစ်အတွင်းတစ်ဆက်ကန့်တိုင်းမှာလူတဦးကျစီအိုးအိမ်မဲ့စွန့်ခွာထွက်ပြေးခဲ့ကြပြီးတော့ IDP တွေဟာဒုက္ခသည်အရေအတွက်ထက်နှစ်ဆများတယ်လို့နော်ဝေဒုက္ခသည်ကောင်စီညွန်ကြားရေးမှူးယွန်အင်္ဂလကပြောပါတယ်မြန်မာနိုင်ငံမှာ NGO တွေနဲ့ကုလသမဂ္ဂ OCHA ဒုက္ခသည်များဆိုင်ရာရဲ့ဒီ2016ဒီဇင်ဘာ31ရက်နေ့ထိစီးရင်ရပြည်ပကကြောင့်ထွက်ပြေးခဲ့ကြရသူ634,000ရှိပြီး2016အောက်တိုဘာလအစောပိုင်းမှာရခိုင်ပြည်နယ်မှာပြည်ပကကြောင့်အိုးအိမ်မဲ့ထွက်ပြေးကြရတဲ့ဒီရိုဟင်ဂျာပေါင်း3,000ခွဲရှိတယ်လို့အစိုးရကစာမှာဖော်ပြထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်တည်ဆောက်နိုင်ရေးအထောက်အကူပြုနေတဲ့တရုတ်ကုမ္ပဏီတွေအပေါ်ဒဏ်ခပိတ်ဆို့မှုတွေချမှတ်ရေးအတွက်ခေါင်းဆောင်အုပ်ပထမဆုံးအကြိမ်ပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲအတွင်းတရုတ်သမ္မတရှီကျင်းပင်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုကတိပေးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုလှုပ်ဆောင်ဖို့ရက်တရာကြာကာလသတ်မှတ်ပေးဖို့အတွက်လည်းတောင်းဆိုခဲ့ပါတယ်။မြောက်ကိုရီးယားအရေးကိစ္စမှာနိုင်ငံပူးပေါင်းဆောင်ရွက်ကြဖို့ခေါင်းဆောင်အုပ်သဘောတူခဲ့ကြတယ်ဆိုတာကိုအရာရှိအတော်များများကအစာဟိရှင်ပုံသတင်းစာဌာနကိုအတိအပြုပြောကြားခဲ့ကြောင်းဒါပေမဲ့အချိန်ပေးဖို့အတွက်သမ္မတရှီကျင်းပင်ကတောင်းဆိုခဲ့ကြောင်းရေးသားဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုခုဇော်ဝင်းနိုင်တဲ့ရှားဖောင်တို့ကြီးညာတောက်ခဲ့ကြတာဖြစ်ပါတယ်အခုချိန်ကစပြီးတော့သတင်းတော်တွေကိုတင်ဆက်ပေးပါတော့မယ်အရင်ဆုံးကြားကြမှာကတော့နိုင်ငံတကာသတင်းတော်တစ်ပုဒ်ဖြစ်ပါတယ်အစ္စရေးနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အီရန်ရဲ့ရန်လိုတဲ့ အပြုံမှုနဲ့စစ်ရေးတိဆောက်မှုတွေကိုတနင်္လာနေ့ကအပြင်းထန်ဝေဖန်ပြောကြားလိုက်ပါတယ်။သမ္မတဖြစ်လာပြီးအစ္စရေးနိုင်ငံကိုပထမဆုံးချင်းလာရောက်တဲ့သမ္မတထရန့်ရဲ့အဲ့ဒီလိုပြောဆိုမှုကိုဝန်ကြီးချုပ်ဘန်ဂျမင်နင်တန်ညာဟုကလည်းထောက်ခံကြေညာလိုက်ပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းနိုင်ငံကတင်ပြထားပါတယ်။နားဆင်ပါခင်ဗျာ
။ Sorry အရေးပြနိုင်ငံကတစ်ရှင်အစ္စရေးနိုင်ငံကိုမေလ22ရက်နေ့ကရောက်သွားတဲ့သမ္မတဒေါ်နယ်ထရန့်ဟာတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတတဦးအနေနဲ့ဂျူးဘာသာဝင်တွေအတွက်အထွတ်မြတ်ဆုံးနေရာတစ်ခုဖြစ်တဲ့ဂျေရုဆလင်မြို့ဟောင်းက Western Wall နဲ့ခရီးယန်ဘာသာဝင်တွေရဲ့ဘာသာရေးရအထွတ်မြတ်ထားရနေရာတွေကိုတွားရောက်ခဲ့ပါတယ်။အမေရိကန်နဲ့အစ္စရေးနိုင်ငံတို့ရဲ့အီရန်ပေါ်ထားရှိတဲ့သဘောထားဟာအတူတူပဲဖြစ်ကြောင်းဂျေရုဆလင်မြို့မှာအစ္စရေးသမ္မတရူဘင်ရီဗလင်နဲ့အတူပြောကြားတဲ့မိန့်ခွန်းအတွင်းသမ္မတထရန့်ကထည့်သွင်းပြောကြားခဲ့ပါတယ်
။ Most importantly, the United States and Israel can declare with one voice that Iran must never be allowed to possess a nuclear weapon, never ever.
Iran နိုင်ငံ nuclear လက်နက်မပိုင်ဆိုင်ရေးအတွက်အမေရိကန်ပြည်အောင်စုနဲ့အစ္စရေးနိုင်ငံတို့ကတညီတညွတ်ထဲသဘောထားထုတ်ပြန်လိုက်ပါတယ်။ဒါ့အပြင်စစ်တွေးကြွတွေကိုငွေကြေးနဲ့လက်နက်ထောက်ပံ့နေတာစစ်တင်တန်းတွေပို့ချပေးနေတာတွေကိုလည်း Iran နိုင်ငံအနေနဲ့ချက်ချင်းရပ်တန့်အောင်မှာဖြစ်ပါတယ်
။အဲဒီနောက်မှာတော့ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့တရားမတွေ့ဆုံခင်သတင်းတောက်တွေရှေ့မှာခေါင်းဆောင်တို့ဦးတွေ့ဆုံပြီးသူတို့ရဲ့အမြင်သဘောထားတွေကိုထုတ်ဖော်ပြောဆိုကြတာမှာ2015ခုနှစ်မှာအီရန်နဲ့နိုင်ငံတကာအတန်းဝန်ကြားရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကိုထောက်ခံခဲ့တဲ့သမ္မတဘာရက်အိုဘားမားအစိုးရကိုဝေဖန်ပြောကြားခဲ့ပါတယ
် You know, with Iran, Iran should be very grateful to the United States because Iran negotiated a fantastic deal.
အီရန်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုကိုကျေးဇူးတင်လို့ပါတယ်။ဘာဖြစ်လို့လဲဆိုတော့အရင်အစိုးရလက်ထက်တုန်းကသူတို့အတွက်ကောင်းမွန်တဲ့သဘောတူညီချက်ကိုအီရန်ဘက်ကဆွေးနွေးညှိနှိုင်းနိုင်ခဲ့ပါတယ်။ဘယ်ရှိတော့မှာပဲကြည့်ကြည့်ယုံနိုင်စရာမရှိတဲ့သဘောတူညီချက်ဖြစ်ပါတယ်။လူတချို့ကဆိုဒါမျိုးဘလို့များစဉ်းစားမိကြတယ်လို့တောင်ထင်ခဲ့ကြပါတယ်။ပြဿနာပေါင်းစုံနဲ့ရင်ဆိုင်နေရပြီး6လအတွင်းလောက်မှာပဲသဘောတူညီချက်ပြတ်ပြားတော့မယ့်အခြေအနေစိုက်တဲ့သဘောတူညီချက်ပြန်ပြီးတော့အသက်ဝင်လာအောင်ချမ်းသာကြွယ်ဝလာအောင်တိုးတက်ကြီးပွားလာအောင်လှုပ်ပေးနိုင်တဲ့ကျွန်တော်တို့ကိုကျေးဇူးတင်ရမယ့်အစားအခုတော့သူတို့ကပိုးပြီးတော့တောင်တင့်ရဲနေကြပါတယ်။ဒီနျူကလ িয়ার သဘောတူညီချက်ဟာသူတို့အတွက်တိတ်ကိုကောင်းမွန်လုံးတဲ့အတွက်သူတို့ကြိုက်တယ်လို့လှုပ်လို့ရတယ်လို့ထင်နေကြပါတယ်သူတို့ထပ်လှုပ်လို့မရနိုင်တော့ပါဘူးအဲ့ဒီသဘောတူညီချက်ထဲမှာပါဝင်လိုက်တာဟာအမေရိကန်အတွက်မဟာအမှားကြီးဖြစ်ပါတယ်အီရန်အနေနဲ့ဘယ်တော့မှနျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်မရှိစေရပါဘူးကျွန်တော်ဂရိပေးပါတယ
်အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့2015ခုနှစ်မှာနျူကလ িয়ার သဘောတူစာချုပ်ချုပ်ဆိုလိုက်တဲ့အတွက်အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းပေးရတာဖြစ်ပါတယ်အီရန်ကအဲဒီလိုသဘောတူလိုက်တဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းဘက်ကလည်းအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်။အီရန်နဲ့နိုင်ငံတကာအတိုင်းအဝိုင်းကြားသဘောတူညီချက်ရရှိလိုက်တဲ့အပေါ်အစ္စရေးနိုင်ငံကအပြင်းထန်ကန့်ကွက်ခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကလည်းသမ္မတထရန့်ရဲ့အီရန်ပေါ်ထားတဲ့သဘောထားကိုကြိုဆိုလိုက်ပါတယ
်။
ဒီကြောတာကတော့စီရန်ပေါ်သမရာကြီးထားရှိတဲ့ပြင်းထန်တဲ့သဘောထားတွေမကပဲဂျုံဂျုံရင်းနဲ့ဆိုင်တဲ့မတူညီတဲ့ယက်တီချက်တွေအပြင်အစ္စရေးနဲ့အာရဗ်ကမ္ဘာအကြားရင်ကြားစေရေးဖြစ်ပေါ်စေအောင်တွန်းအားပေးလှုံ့ဆော်မှုတွေကပါလက်စတိုင်းနဲ့အစ္စရေးအကြားရင်ကြားစေရေးကိုအထောက်အကူပြုစေတဲ့အကြောင်းဒီကိစ္စအသေးစိတ်ကိုတော့အခုလိုကင်မရာတွေအများကြီးရှေ့မှာမဟုတ်ပဲတီးကြားတွေ့ဆုံတဲ့အခါဆွေးနွေးမှဖြစ်ကြောင်းပြောကြားသွားတာပါအစ္စရေးနဲ့ပါလက်စတိုင်းအကြားငြိမ်းချမ်းရေးရရှိဖို့ဟာအများကထင်ထားတာတဲ့ခက်ခဲမှမဟုတ်ဘူးလို့မလာတော့ကအစ္စရေးဝန်ကြီးချုပ်နတန်ယာဟုနဲ့အင်ဂျူရာမှာတွေ့ဆုံစဉ်သမ္မတထရန့်ကပြောကြားခဲ့ပူးပါတယ်။ဒါပေမဲ့ငင်းငင်းရရှိအောင်ဘလို့ချင်းကလှုပ်ဆောင်သွားမလဲဆိုတာကိုတော့အခုအချိန်ထိသမ္မတထရန့်ကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။သမ္မတထရန့်ဟာတနေ့လာနေ့မှာဝန်ကြီးချုပ်နတန်ယာဟုနဲ့မတွေ့ဆုံခင်အစ္စရေးသမ္မတရူဘင်ရီဗလင်နဲ့တွေ့ဆုံခဲ့တာပါ။သမ္မတထရန့်ဟာဒီကနေ့အင်္ဂါနေ့မှာတော့ပါလက်စတိုင်းသမ္မတမာမူဒ်အဘတ်စ်နဲ့တွေ့ဆုံမှာဖြစ်ပါတယ်။သမ္မတထရန့်နဲ့အတူနိုင်ငံသားဝန်ကြီးရက်စ်တီလာဆန်သမ္မတရဲ့အကြီးအကဲအကြံပေးအရာရှိလက်ဖြစ်သမ္မတလည်းဖြစ်တဲ့ဂျယ်ရက်ကူရှင်နဲနဲ့တမီးဖြစ်သူအီဗန်ကာထရန့်တို့လည်းလိုက်ပါသွားကြတာဖြစ်ပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်တင်ပြတော့တာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ဆက်ပေးပါတော့မယ်မနေ့ကမေလ24ရက်နေ့နေပြည်တော်မှာဒုတိယအကြိမ်ကျင်းပမယ်ပြည်ထောင်စုညီညွတ်ရေးညီလာခံ27ရာစုပင်လုံကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးကြောင်းနဲ့ညီလာခံဖြစ်မြောက်ရေးကြိုးပမ်းကြတဲ့သူတွေအားလုံးကိုချီးကျူးကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုမှာရောက်ရှိနေကြတဲ့မြန်မာတိုင်းသားတွေကတော့ဒီညီလာခံကနေတိုးတက်ကောင်းမွန်တဲ့ရလဒ်တွေထွက်လာလိမ့်မယ်လို့သိပြီးတော့မမျှော်လင့်တဲ့အကြောင်း ပြောဆိုကြပါတယ်ဘာကြောင့်မလဲရလကောင်းနေထွက်လာဖို့အတွက်သူတို့ဘက်ကဘာတွေများတိုက်တွန်းထားပါသလဲအပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ရှားဖောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာရေရှည်ခံပြီးအုပ်စုအလုံးတို့ပါဝင်တဲ့တရားမျှတတဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့ကြိုးပမ်းမှုမှာဒီဒုတိယအကြိမ်ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဟာနောက်ထပ်ခြေလှမ်းတရားဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာပြောခွင့်ရပုဂ္ဂိုလ်အန်နာရီချီအလန်က VOA ကိုပြောပါတယ်ဒါအပြင်ကဘာပေါ်မှာတက်တန်းအကြရှည်ဆုံးပြည်တွင်းပဋိပက္ခအဆုံးသတ်နိုင်ရေးအတွက်လက်ရှိဂျိုဘန်အားထုတ်နေကြတဲ့အုပ်စုအလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့ချီးကျူးတဲ့အကြောင်းလဲအန်နာရီချီအလန်ကပြောပါတယ်။ရန်ကုန်အခြေစိုက်အမေရိကန်စံရုံးကလည်း27ရာစုပင်လုံညီလာခံအတွဲအပြန်အလှန်ညှိနှိုင်းဆွေးနွေးကြတဲ့တက်ဆိုင်တဲ့အဖွဲ့တွေအားလုံးနဲ့အတူမြန်မာနိုင်ငံမှာရေရှည်တည်တံ့မဲ့ငြိမ်းချမ်းရေးဖန်တီးနိုင်ရေးကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးကြောင်းမေလ19ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ပါဝင်သူတွေအားလုံးအနေနဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်မြှင့်ရေးအတွက်အခွင့်အရေးတွေကိုစုကင်ထားကြမယ်လို့လည်းမျှော်လင့်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။တစ်ဖက်မှာတော့မြန်မာနိုင်ငံတဝန်းအပြည့်ခရရဆဲနိုင်ဖို့နဲ့ငြိမ်းချမ်းရေးရရှိဖို့အတွက်27ရာစုပင်လုံညီလာခံကိုမေလ24ရက်နေ့မှာစတင်ကျင်းပတော့မှာဖြစ်ပေမဲ့ပါဝင်တဲ့ပါဝင်ထိုက်သူတွေအားလုံးတက်ရောက်ခွင့်မရှိတဲ့အတွက်တိတ်ပြီးတိုးတက်ကောင်းမွန်တဲ့ရလာတွေထွက်လာမယ်လို့မထင်တဲ့အကြောင်းအမေရိကန်ပြည်ထောင်စုမှာရောက်ရှိနေထိုင်ကြတဲ့မြန်မာတိုင်းရင်းသားတွေကပြောကြပါတယ်။ဒါနဲ့ပတ်သက်လို့ကယ်လီဖိုးနီးယားရှမ်းစာပေယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ရှင်းရှင်းပြောရမယ်ဆိုရင်တော့ဘာမှရလာမှာမဟုတ်ဘူးလို့ထင်တယ်။အခုခေါ်တဲ့အစည်းအဝေးကိုပြန်ကြည့်တဲ့အခါမှာခေါ်တဲ့ပုံစံလေးကတိတ်ပြီးတော့မဟုတ်သေးဘူး။ဘာဖြစ်လို့ဆိုတော့သူတို့ခေါ်လိုက်တာကတချို့တွေခေါ်တယ်ဆိုတော့အားလုံးမပါဝင်နိုင်ဘူးဆိုတော့သူတို့အနေနဲ့ဘာမှလည်းဆုံးဖြတ်နိုင်မှာမဟုတ်ဘူး။
နေပြည်တော်မှာကျင်းပမဲ့27ရာစုပင်လုံညီလာခံကိုတက်ရောက်ဖို့အပြည့်ခရဆဲရေးစာချုပ် NCA ကိုချုပ်ဆိုထားကြတဲ့တိုင်းသားလက်နက်ကိုင်ဖွဲ့၈ဖွဲ့ကိုဖိတ်ကြားထားပြီးအားလုံးတက်ရောက်ကြမှာဖြစ်ပါတယ်။ဒါပေမဲ့ညီလာခံကျင်းပဖို့ရက်ပိုင်းပဲလိုတဲ့အချိန်မှာ NCA ကိုလက်မှတ်မထိုးရသေးတဲ့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့၇ဖွဲ့လည်းတက်ရောက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးညီလာခံတက်ရောက်ဖို့အစိုးရကအားလုံးကိုဖိတ်ခေါ်တယ်လို့ကြားသိရတဲ့အကြောင်းလဲတရုတ်မြန်မာနယ်စပ်အခြေစိုက်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ NDAA ကိုမိုင်းလာအဖွဲ့ရဲ့အထွေထွေအတွင်းရေးမှူးဦးကြည်မြင့်က VOA ကိုအစောပိုင်းမှာပြောဆိုထားပါတယ်။ညီလာခံမှာရက်လက်ကောင်းတွေထွက်လာနိုင်ဖို့အတွက်ပါဝင်တက်ရောက်ကြမယ်။တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတာဝန်ရှိသူတွေတက်မတော်ကိုယ်စားလှယ်တွေကိုဒေါက်တာဆိုင်းထွေးမောင်ကအခုလိုအကြံပြုတိုက်တွန်းထားပါတယ
်။ရက်လက်ကောင်းရဖို့ဆိုလို့ရှိရင်အချိန်ပေးရမယ်တခုအချိန်ပေးရမယ်ဆိုတာကတေချာပြင်ဆင်ထားပြီးတော့အဖွဲ့အားလုံးပါဝင်နိုင်ဖို့ရန်စူးစမ်းရမယ်။နောက်ပြီးတော့အထူးသဖြင့်အခုရှမ်းဆိုလို့ရှိရင်ကျွန်တော်ရှမ်းတိုင်းရင်းသားတွေလူမျိုးစုအလိုက်ကျွန်တော်တို့တော့ဘာမှမဆွေးနွေးရသေးဘူးဆွေးနွေးခွင့်လည်းမပေးဘူးဒါကြောင့်မို့အချိန်အများကြီးပေးပြီးတော့တကယ်ပဲလွတ်လွတ်လပ်လပ်ဟိုတိုင်းရင်းသားတွေကိုဆွေးနွေးပိုင်ခွင့်ရှိဖို့ပေးဖို့လိုတယ်တိုင်းရင်းသားတွေကသူတို့တိုင်းရင်းသားအချင်းချင်းစုပြီးတော့တိုင်းရင်းသားတွေရဲ့အမြင်လိုအပ်ချက်တွေကိုအကုန်လုံးဖွင့်ဟပြီးတော့သူတို့အနေနဲ့စုစည်းပြီးတော့မှပဲတိုင်းရင်းသားတွေကိုစားသွားပြီးသွားပြီးဆွေးနွေးတိုင်ပင်တဲ့အခါကျမှပဲတကယ်ချင်းမှနဲ့ငင်းချမ်းကြီးရလာနိုင်တယ်လို့ကျွန်တော်မြင်တယ
်။ပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုညီလာခံကျင်းပဖို့ရက်ပိုင်းလေးတာလိုတော့တဲ့အချိန်မှမှဖိတ်ကြားတာကြောင့်ဒီဒုတိယအကြိမ်ကျင်းပမဲ့27ရာစုပင်လုံညီလာခံဆွေးနွေးပွဲအပေါ်မျှော်လင့်ချက်ကတော့နှမျိုးနမီရှိနိုင်တယ်လို့ချင်းဖော်ရမ်တွေ့ဘက်ညှိနှိုင်းဆောင်ရွက်ရေးမှူးဒေါက်တာရိုဒင်ဂန်ကပြောပါတယ
်။အဖြေနှစ်ခုရှိမယ်။
ဟုတ်ကဲ့။
တစ်ခုတော့မျှော်လင့်တဲ့ပိုင်းဘာသာတော့27ရာစုပင်လုံညီလာခံတွေဆက်တိုက်ပြီးတော့ကျင်းပနိုင်တဲ့ဟာဒါအပြုတ်သဘောဖြစ်တယ်တိုးတက်မှုတစ်ခုပေါ့နော်ဘာမှမဆွေးနွေးမှုမရှိတာထက်ဆိုင်တော့အများကြီးတိုးတက်မှုရှိတယ်နိုင်ငံသားတွေကိုယ့်ရဲ့ခံစားချက်တွေကိုယ့်ရဲ့လိုအပ်ချက်တွေကိုတင်ပြနိုင်မဲ့အခွင့်အရေးရှိမယ်လို့ကျွန်တော်မြင်တယ် Now သိမကောင်းတဲ့ဖက်ကမြင်တာတစ်ခုကတော့အားလုံးကစစ်တပ်ပေါ်မှာမူတည်နေတယ်အဲ့ဒီလိုမျိုးရှိတဲ့အခါမှာစစ်တပ်ကနေဘလောက်လောက်လိုက်ရောမလဲစစ်တပ်ကနေဘလောက်လောက်ဖွင့်ပေးမလဲဆိုတဲ့ပုံမှာမူတည်တယ်။ဒါကြောင့်ကျွန်တော်အဆုံးအစွန်ထိပေါ့နော်အကောင်းလက္ခဏာအများကြီးပေါ်မယ်လို့တော့ပြောလင့်ချက်မရှိပါဘူး။
မြန်မာနိုင်ငံငြိမ်းချမ်းရေးရရှိဖို့အတွက်ကြိုးစားလာခဲ့ကြတာနှစ်ပေါင်းများစွာကလေးကဖြစ်တာကြောင့်အစိုးရအနေနဲ့တိုင်းရင်းသားတွေရဲ့တောင်းဆိုချက်တွေပေါ်ထက်ထွက်စဉ်းစားပေးဖို့ကလည်းအမေရိကန်ပြည်ထောင်စုမှရောက်ရှိနေထိုင်ကြတဲ့ဒုက္ခသည်တွေကိုနေရာချထားရေးတွေမှာကြီးကြပ်လှုံ့ဆော်ပေးနေတဲ့ကချင်တိုင်းရင်းသူ Ruth Dunn ကပြောပါတယ်
ဖိနေခံရတဲ့တိုင်းသူတယောက်အမြင်အနေနဲ့ပဲပြောမယ်ဆိုလို့ရှိရင်တော့ကျမတို့တိုင်းရင်းသားဖက်ကတော့ငင်းချမ်းအရင်လူလားနေပေါ့နော်အဲ့လူလားတဲ့ပြဿနာလေကျမတို့ကြိုးစားခဲ့တာလည်းနှစ်ပေါင်းနည်းတော့ပေါ့နော်အဲ့တော့အစိုးရဖက်ကလည်းအဲ့ဒါတွေကိုထက်သင်းစားပြီးတော့အကောင်းဆုံးဖြစ်အောင်ပေါ့လေဒီတိုင်းသားတွေကိုတန်းတူညီနဲ့အခွင့်အရေးပေးပြီးတော့သူတကွာပေါ့လေအနေနဲ့ချမ်းချမ်းနေနိုင်အောင်
ဥဆောင်ပြီးတော့ခေါ်ဆောင်ပြီးလုပ်ပြီးသွားနိုင်ဖို့တဲ့ကျွန်တော်တို့မျှော်လင့်ပါတယ်လို့တိုင်းမြန်မာအခြေစိုက်တဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့အခုဒုတိယအကြိမ်ကျင်းပမယ့်27ရာစုပင်လုံညီလာခံကိုတက်ရောက်မယ်မတက်ရောက်ဘူးဆိုတာဆွေးနွေးနေစေဖြစ်ပါတယ်ရှင်ရှားဖောင်ပြောပြသွားတာပါဒီစရေပြောရမယ်ဆိုလို့ရှိရင်ဒီ27ရာစုညီညာရေးပင်လုံညီညာရေးညီလာခံကိုတိုင်းရင်
ကျွန်တော်တို့ကအချင်းပေးရမယ်တခုအချင်းပေးရမယ်ဆိုတာကတောင်ပိုင်းရှမ်းပြည်တက်မတော်အနေနဲ့လည်းအဖွဲ့အနေတွေကတက်ရောက်ပြီးတော့ညီလာခံရဲ့ရက်လက်ကိုလက်မှတ်ရေးထိုးမှာမဟုတ်တဲ့အကြောင်းအဖွဲ့ခေါင်းဆောင်ကပြောပါတယ်
UNFCအနေနဲ့ညဉ့်ဉေးကြီးတည်ရင်မတည်ရင်ကိစ္စတွေကိုဆွေးနွေးနေတဲ့အချိန်မှာအချိန်ဒီမှာရှိတယ်လို့လဲဆိုပါတယ်ထိုင်းချိန်ဆက်
ဒီလာခံရဲ့ရလတ်ကိုလက်မှတ်ရေးထိုးမှာမဟုတ်ဘူးအလိုမျိုးမျိုးအစီအပြေရလက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်
အထူးသဖြင့်ရှမ်းပြည်နယ်အတွင်းမှာလူမျိုးလိုက်အမျိုးသားစေနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ခြင်းမရှိသေးတာကြောင့် UNSC ကညညရတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့အနေနဲ့23ရာစုဒုတိယပင်လုံညီလာခံတပ်ရေးမတပ်ရေးနဲ့ပတ်သက်ပြီးဒီကနေ့ထိုင်းနိုင်ငံချင်းမှမြို့မှာစီဝေးစတင်ကျင်းပနေဆဲဖြစ်ပြီးညီလာခံတပ်မတ်ဆိုတာကိုတော့အဆုံးဖြတ်မပေးရသေးပါဘူး။ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UNSC နေနဲ့အထူးဖိတ်ကြားခံရတဲ့ဖွဲ့တွေအနေနဲ့ANC လက်မှတ်မရေးထိုးရသေးတဲ့လက်နက်ကင်ဖွဲ့တွေဖြစ်ညီလာခံမှာဆွေးနွေးဆုံးဖြတ်နိုင်ခွင့်မရှိခြင်းတိုက်ရောက်မှာမဟုတ်ဘူးလို့ဒုတိယဥက္ကဋ္ဌနဟန်တာကနေဖွေဦးအေးကိုပြောဆိုခဲ့ဘူးပါတယ်။ညီလာခံကျင်းပဖို့ရပ်ပိုင်းလောက်သာလိုတော့ပေမဲ့ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသပတ်မှာမြန်မာတပ်မတော်နဲ့ KIU、SSPP、UWSA、NDAA、TNLA、MNDAA、AA3的苗班兰那干杂货可能不会呢，会其他的，比方说南岸一些农业工地的那个咯，酒店大马车没他呗，单独水泥会是比马煤会来大家会比马的，那是对亚速冰龙，独立一些尼拉干股都要买路，今年才突变他话嘞。
မြန်မာအစိုးရအနေနဲ့ညီလာခံတက်ရောက်ဖို့မြောက်ပိုင်းလက်နက်ကန်ဖွဲ့ခုနှစ်ဖွဲ့လုံးကိုဖိတ်ကြားရေးသွက်တရုတ်အစိုးရကနေကြောင်းဝင်ဆောင်ရွက်နေစေချင်းနေမှာရှိပါတယ်ခင်ဗျာ။ဖြူရည်တင်းတဲ့တော့နိုင်ကွန်အိမ်မှာဒုရရှိပါခင်ဗျာ။အမေရိကန်ရဲ့ SDN Corp ပြင်မှတ်ထားပြီးတော့အေးအေးယူတန်ခတ်မှုစင်းကနေ2016ခုနှစ်ကပယ်ဖြတ်ခံခဲ့ရတဲ့ခရိုနီလုပ်ငန်းရှင်တွေအုပ်ဖြစ်သ CYA Bubong Song at the Niama, American Lungashin Nibaka, Puni Minda Mune, Ninganaga, CYA Jimudigu, Lena Mapitelu, American ASEAN, CYA Consiga, Pioguya, Poguga, Vio, Pioba, the Setu, Mimental, and Mat Engineering, Abiso, Piopia, Pivali Macmia.
America did house ye, and ye may sing any Pepe Kalayabia now, Crony Longanshin, Max Niama. Gominia, Osuko, Titondu, Uzozoha, Bigger at Rimbadri, Washington DC Go Layabi, American ASEAN, Sibai, Gansi, Abawi, American Nanganjai, Winji Hall, Colin Powell, Usaune, Eisenhower, Fellowships, Apuenele, Dresongevare, Mila, Sakoyaniga, Uzozone, Pueha, American ASEAN, Sibai, Gansi, Yongjoma, Gansi, Boat Puerri, Bawi, Longanshinine, Dresongevare. Akulo, Max Nyama, Gomine, Bubao, Sawyamu, Chini, Nepatalu, Vioega, Mimia Yama, Gansi, Yogunya, Gula, Pominga, Akulu, Piovai.
A Jara, Lemio, Gobego, me, the Kuye, so be your Lemio, Bazavi, Greet, I damn you, Pama Machiba, Kunya, Dagu, Russian in Germany, Yaman and Yambo, Tashi, if you are based on Muri, Betelai, who and Nagama, Balara, Bales, or the SDN, let's go call it, or see why based on high. ကုမ္ပဏီနဲ့ပုံကူများစီးရင်ပေးဖြတ်မှုရယ်ပေါ့နော်နောက်တစ်ခုကကြတော့မြန်မာနိုင်ငံနဲ့ကုန်သွယ်မှုဆိုင်ရာတွင်းကုန်ထုတ်ကုန် လူမျိုးမြန်မာနိုင်ငံရဲ့ကြီးမားတဲ့လုပ်ငန်းတွေပြီးတော့မြန်မာနိုင်ငံမှာအောင်မြင်ပြီးသားဖြစ်နေတဲ့လုပ်ငန်းတွေလည်းကျွန်တော်တို့ကတွဲဖက်ပြီးတော့လုပ်ခွင့်ရတယ်။လုပ်ခွင့်ရတဲ့အခါမှာလည်းကျွန်တော်တို့ကပွင့်လင်းမြင်သာမှုကိုအခြေခံတဲ့နော်လူခွင့်ရေးလူသမားခွင့်ရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုပဋ္ဌာန်းထားတဲ့ကျွန်တော်တို့ရဲ့ကျင့်ဝတ်တွေသူတို့ဘက်ကလည်းမြန်မာနိုင sete ce la me so ajano yom ji bae.
Okay, ero dilo kroni longan shin nui go American titaw su ka tia win lak khan ti mat pyu bi do siwa yi longan nui pu paung saung yet da ha de ke be myama nangan ye siwa yi to tat aw a thauk ku pyu ma pyu go do blu thong tat le shin.
Janaro ji ya do vi she ma nangan twae a jo shi bo nangan twae a jo shi ma le nangan ye siwa yi a che kan au mye kaung ma le win yaw la le yin ni yong nan mu ri ya a twon shin me da wo janaro wa a dika tha bi ji ya. เออยีโดมันอยู่ยีเสียวประธานาถ่าเลยไอ้ยีเสียมาညီမနိုင်ငံလုပ်ငန်းအကြီးဆုံးအကြီးဆုံးလုပ်ငန်းတွေကိုစီးပွားရေးပိတ်ဆို့မှုကလွတ်ပေးလိုက်ခြင်းအချင်းဒီလုပ်ငန်းတွေကတခြားသောနိုင်ငံတွေအမေရိကန်တခုရဲ့မဟုတ်ပါဘူးအမေရိကန်လိုပဲလုပ်သမားအခွင့်အရေးနဲ့တဘာဘဝင်ရင်ထိန်းသိမ်းရေးကိုပြဌာန်းထားတဲ့တခြားသောကုမ္ပဏီရဲ့လက်တွဲပြီးလုပ်လာတဲ့ခင်ဗျာအဲ့ဒီကုမ္ပဏီရဲ့လုံထုံးလုံစင ေမှာလဲပို့ပြီးတော့နိုင်ငံတကာဈေးကွက်ကိုထိုးပေါက်ခွင့်ထိုးပေါက်လို့ရမယ့်အခွင့်အရေးတွေတူတူလက်တွဲပြီးတော့ partnership လုပ်လို့ရမယ့်အခွင့်အရေးတွေအများကြီးညှင်းတက်လာပါလေ
American ASEAN စီးပွားရေးကောင်စီနဲ့ဥစစော်တို့တွေ့ဆုံပွဲကိုမြန်မာတမ္မတ်ကြီးဦးအောင်လင်းလည်းတက်ရောက်ခဲ့ပါတယ်။ American ပြည်ထောင်စုခီးစဉ်အတွင်းဥစစော်ဟာ American နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်ဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်တဲ့ Colin Powell နဲ့တွေ့ဆုံခဲ့ပါတယ်။ Colin Powell ဘုတ်အဖွဲ့ဝင်ဖြစ်ပါဝင်နေတဲ့ Eisenhower Fellowships ကောင်းဆောင်မှုပိုင်းဆိုင်ရာပညာသင်ဆုအစီအစဉ်မှာဥစစော်ရဲ့ Max မြန်မာကုမ္ပဏီကထောက်ပံ့မှုနဲ့မြန်မာလူငယ်၅ဦးဟာ American ပြည်ထောင်စုကိုလာရောက်လည်လာဖို့ရှိပါတယ်။အော်တိုဘာလ၁ရက်နေ့ကနေနိုဝင်ဘာလ၁၈ရက်နေ့ထိတက်ရောက်မဲ့တင်တန်းကာလမှာအသက်၃၂နှစ်ကနေ၅၀အရွယ်လုပ်ငန်းခွင်တွေကလူငယ်ကောင်းဆောင်တွေကိုမြေတောင်မြှောက်ပေးဖို့ရည်ရွယ်ကြောင်း Max မြန်မာကုမ္ပဏီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။မအင်းရင်နေပါခင်ဗျာ။ VOA American တန်ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်။
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။မြန်မာစံတော်ချိန်6နာရီ6လိုက်ဝယ်ရှိပါပြီ။လိုင်းလိုမီတာ32 40 49ရို့ပြင်လိုက်လိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြမယ့်စီစဉ်နေတဲ့မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်သလိုနာနခင်အင်္ဂလိပ်စာတင်ကားစာကိုလည်းနားဆင်ရဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ကြွားဒီလေအလုံးငယ်လောက်တော့ငါတို့ဒီ USF ကအကူအညီပူးပေါင်းလုပ်တဲ့ IFDC ပေါ့
ဒါကတော့မြန်မာနိုင်ငံကတောင်သူဒေါ်စင်မာကျော်ဖြစ်ပါတယ်မကြခင်ထုတ်လွှင့်မဲ့စီးပွားရေးကဏ္ဍမှာနားဆင်ကြရမှာပါအဲ့ဒါအပြင်သုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုလည်းကြားကြဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်
ဒီနေ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုရေနံပိုက်လိုင်းဖွင့်လှစ်ပြီးတော့မြင့်တင်လိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Times of India သတင်းစာမှာရေးသားထားတဲ့ဆောင်းပါးကိုဥစွာပထမကောက်နှုတ်တင်ပြပါမယ်။အရှေ့ကီလိုမီတာ1420ကျော်မိုင်နဲ့တွေ့ရင်မိုင်1000ကျော်ရှိတဲ့ရေနံပိုက်လိုင်းကြီးကတဆင့်မြန်မာနိုင်ငံကနေတရုတ်နိုင်ငံကိုစတင်ပို့လွှတ်ပေးလိုက်ခြင်းအပြင်နှစ်နိုင်ငံရဲ့ဆက်ဆံရေးကိုပိုးပြီးတော့ခိုင်မြဲစေတယ်လို့အစချီရေးသားထားပါတယ်။ရေနံဒီဟာပိုက်လိုင်းအတွင်းကနေတနေ့ကိုတနာယီမိုင်30နှုန်းနဲ့မိုင်400လောက်စီးဆင်းပြီးတော့ချက်လို့ရဆက်ယုံရှိတဲ့အင်းင်းမြို့ကိုရောက်ရှိမှာဖြစ်ပါတယ်။ရေနံချက်ဆက်ယုံကနေတနေ့ကိုတန်ချိန်73တန်းထုတ်ပေးနိုင်လိမ့်မယ်လို့ညွှန်မှန်းထားတယ်လို့ဆိုပါတယ်။ဒေါ်လာတန်ပေါင်း3000တန်ဖိုးရှိတဲ့တူပီဘက်ကယင်းဒီမြုပ်နှံထားတဲ့ရေအားလျက်စစ်စီမံကိန်းပေါ်သဘောထားကွဲလွဲမှုတွေကြောင့်မြန်မာနိုင်ငံဘက်ကနေရပ်တန့်ပစ်ဖို့ဆုံးဖြတ်လိုက်ရတဲ့အထိဖြစ်စေခဲ့ပါတယ်။ဒါပေမဲ့လည်းတခြားသောဒီမိုကရေစီအစိုးရတွေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်နဲ့မြန်မာဒီမိုကရေစီအစိုးရတဲ့ဟာတရုတ်နိုင်ငံနဲ့တစားတဲ့တစားပိုးပြီးတော့ရင်းနှီးနှီးကပ်လာနေတယ်လို့သုံးသပ်ထားပါတယ်။မကြခင်ကပေကျင်းမြို့မှာတရုတ်ပြည်ကကမကထပြုလုပ်ပြီးတော့ကျင်းပမိတ်ဆက်ခဲ့တဲ့ပိုးလမ်းမစီမံကိန်းမှာဒေါ်အောင်ဆန်းစုကြည်ပါဝင်တက်ရောက်ခဲ့ပေမဲ့အိန္ဒိယကတော့အဲ့ဒီပွဲကိုသတိမှောက်ခဲ့ပါတယ်။တရုတ်ရေတပ်စစ်သင်္ဘောတွေဟာမကြခင်ကပဲမြန်မာနိုင်ငံကိုတွားရောက်ပြီးတော့လေပတ်ခဲကြပါတယ်။တရုတ်ဟာမြန်မာနိုင်ငံနဲ့ယင်းနီးကျွမ်းဝင်မှုကိုမြင့်တင်ရင်းဘင်္ဂလားပင်လယ်အော်ကိုခြေဆန့်လာသလိုအိန္ဒိယသမုဒ္ဒရာကိုပါမျက်စပစ်နေပါပြီ။ဒါဟာအိန္ဒိယအတွက်တော့စိတ်ပူစရာအချက်ဖြစ်တဲ့အကြောင်းအိန္ဒိယရဲ့ကျွမ်းကျင်သူတွေကယူဆနေတဲ့အသဖြင့်ရေးသားထားပါတယ်။ဆက်လက်တင်ပြပေးမှာကတော့အပိုင်းအစအစိတ်ပိုင်းမျိုးစုံနဲ့မြန်မာညီညာရေးလုပ်ငန်းစဉ်ဆိုပြီးတော့Asia Times မှာရေးသားထားတဲ့ဆောင်းပါးရှင်ပတ်တေလစ်တနာရဲ့အတွင်းပြန်ဆောင်းပါးဖြစ်ပါတယ်။အားလုံးကတိုင်းပြည်ကိုတကယ်တမ်းခေါင်းဆောင်နေသူလို့ရှုမြင်ထားတဲ့ဒေါ်အောင်ဆန်းစုကြည်ဟာမေလ24ရက်နေ့မှာမြန်မာနိုင်ငံညင်းငယ်လူငန်းစဉ်ဆွေးနွေးပွဲဒုတိယအကြော်ကိုဖွင့်လှစ်ပေးမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကနေထွက်ပေါ်လာမယ့်ရက်လဟာသူမအစိုးရအတွက်အခရာကျသလိုသူမအတွက်လည်းတန်ဖိုးကြီးမားပါလိမ့်မယ်လို့အစချီရေးသားထားပါတယ်။မြန်မာခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာသူမတောင်းထားတဲ့27ရာစုပင်လုံးငင်းချမ်းရေးညီလာခံကြီးအတွက်ဒုတိယကြိမ်ညှိနှိုင်းဆွေးနွေးပွဲကိုဖွင့်လှစ်ဖို့ရှိပါတယ်။ဆယ်စုနှစ်နဲ့ချီပြီးတော့စိတ်ပြအာရုံမှုတွေသဘောထားကိုယ်လည်းမှုတွေဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ရစရေးအတွက်ရည်ရွယ်ပြီးတော့လှုပ်ဆောင်တာပါ။ငင်းကရရှိခဲ့တဲ့အကြောင်းအရာတွေအတားထားအခုပြုလုပ်မယ့်အစည်းအဝေးဟာထူးခြားတဲ့အပြောင်းလဲမရှိပေမယ့်အမျိုးသားပြန်လည်စီးလုံးညီညွတ်ရေးအတွက်တော့အထိပယ်ရှိတဲ့ကြိုးပမ်းချက်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြတယ်လို့ထောက်ပြထားပါတယ်။နိုင်ငံရေးဆွေးနွေးမှုတွေမလုပ်ခင်လက်နက်ကင်အဖွဲ့တွေအနေနဲ့အပြစ်ခရက်စဲရေးမှာလက်မှတ်ရေးထိုးကြမယ်ဆိုရင်ဖက်ဒရယ်ပြည်ထောင်စုပေါ်ပေါ်ရေးမှာမှတ်ကြောက်တင်နိုင်လိမ့်မယ်လို့ဒေါ်အောင်ဆန်းစုကြည်ကယုံကြည်ပါတယ်။ဒါပေမဲ့တစ်ဖက်မှာအစိုးရတပ်တွေနဲ့လက်နက်ကင်အဖွဲ့တွေကြားမှာတိုက်ပွဲတွေကလည်းဆက်လက်ပြီးတော့ဖြစ်နေဆဲရှိပါတယ်။ဒေါ်အောင်ဆန်းစုကြည်ကတစ်ဖက်မှာအမျိုးသားပြန်လည်ရင်းများစီငင်းငယ်အကြောင်းပြောနေချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းဒုစစ်စင်တက်ခဲမှုတွေပြုလုပ်နေတယ်လို့ရေးသားထားပါတယ်။အခုလက်ရှိနဲ့အတိတ်ကာလတုန်းကမြန်မာပြည်တွင်းငင်းငယ်ရေးစကားပြောဆိုမှုတွေမှာအ धिक ကွဲလွဲမှုတွေဖြစ်ရတဲ့အကြောင်းရင်းကပြည်ပကငင်းငယ်ရေးဆောင်ရွက်သူတွေနဲ့ ဒီနေ့ကျွမ်းမှုကိုနိုင်ငံတကာရန်ပုံငွေတွေရရရရထည့်ဝင်ကြပြီးတော့ဂျာဝင်လုံဆောင်ပေးမှုတွေကအဓိကအကြောင်းအရာဖြစ်တဲ့ဆိုတဲ့အကြောင်းရေးသားထားတာကိုကောင်းနှုတ်တင်ပြလိုက်ရပါတယ်။
သောတာရှင်များရှင် မကြခင်ကျင်းမာတော့မယ်ဒုတိယအကြိမ်23ရာစုပင်လုံးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကတော့တက်ရောက်မှာမဟုတ်ပါဘူးလက်နက်ကိုင်အဖွဲ့တွေစုံစုံညီညီမပါနိုင်ရတာဟာဘာကြောင့်များပါလဲအားလုံးမပါနိုင်မဲကျင်းပါမယ်ဆွေးနွေးမှုတွေကနေပြည်တွင်းငြိမ်းချမ်းရေးအတွက်ဘယ်လောက်များမျှော်လင့်နိုင်မှာသလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေ မိမိတို့ရဲ့သဘောထားအမြင်တွေကိုဖတ်လဲခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-3-9-9-9-6ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
ဒီကနေ့ညထုတ်လွှင့်မယ်တရက်ဒီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေညကိုးနာရီမတိုင်ခင်ဗီဒီယိုကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းနှိုးဆော်အပ်ပါရစေခင်ဗျာအခုတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီမနေ့ကင်းနားဆင်နေကြအမေရိကန် EDN3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရစေခင်ဗျာ
idiom adongaro
lip service
surabe phipari sarung maunga lip lip ga nokha service service ga tikuku ko lout saung pi da so ro scribe khun ye dai yai ki be ga ro nout ne tikuku ko lout saung pi da bo lip service de lai phet de kriya ga ro give give tamam ho pay pay phit pi yo give lip service တမမဟုတ်ရင် pay lip service လို့ပြောလို့ရပါတယ် idiom တွေကတော့တခုခုကိုလုပ်ပေးပါမယ်တခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားကြောက်အောင်အပြောတက်တက်လုပ်တာမျိုးတကယ်လက်တွေလုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့ George Grubey ရဲ့ဥပမာကိုနားဆင်ကြကြရအောင်
they paid lip service that the elections will be free and fair, but they had no intention of doing so. They paid lip service that the elections will be free and fair, but they had no intention of doing so. Give lip service.
ဒေါ်လာလာတန်းတင်ဆက်တဲ့အမေရိကန်အီဒီယန်လုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်မြန်မာနိုင်ငံကလေယာထွက်ကုန်ပစ္စည်းတွေတန်ဖိုးမြင့်အောင်ကုန်ကျော်အဖြစ်ထုတ်လို့ရောင်းချနိုင်မဲ့နည်းလမ်းတွေကိုအမေရိကန်ပြည်ထောင်စုကိုလာရောက်စင်မှာလေ့လာသိရှိခဲ့ရတယ်လို့ရန်ကုန်တိုင်းတန်လျင်တောက်ကျန်းဒီကောင်ခင်ဗျ
ကျော်ဒီမှာကျော်မြန်မာပြည်မှာဘာလုပ်ငန်းတွေများလုပ်ခဲ့ပါသလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်လေယာဉ်လုပ်ငန်းနဲ့လေသမားပေါ့နော်လေယာဉ်လုပ်ငန်းလုပ်ပါတယ်စံစဘာအယောင်းဝယ်လည်းလုပ်ပါတယ်ရှင့
်ဟုတ်ဒေါ်စင်မာကျော်ကဒါဆိုလို့ရှိရင်စိုက်ပျိုးရေးနယ်ပယ်ကလာတယ်လို့ပဲပြောရမှာပေါ့နော
်ဟုတ်ကဲ့စိုက်ပျိုးရေးနယ်ပယ်ကပေါ့စံစဘာလိုင်းရပေါ့ရှင့်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ အခုဒေါ်စင်မာကျော်အနေနဲ့ဒါအခုလိုမျိုးဒီလိုမျိုးပေါ့နော်နိုင်ငံတကာအတွေ့အကြုံတွေပါတယ်ရတာဟာဒါပထမဆုံးအချိန်လားခင်ဗျာ
ဟုတ်ကဲ့ပါရှင်ပထမဆုံးအချိန်ပါရှင်
အော်ဟုတ်ကဲ့အဲ့တော့ခုလိုမျိုးစပါးဆိုင်တဲ့လူကိုအမေရိကန်အစိုးရအလဲခေါ်ပြီးတော့တင်တန်းနေပါပြေးမယ်ဆိုတာဒါဘလို့မှအရင်တော့မဟာဆက်ခဲ့တဲ့သဘောတရားဖြစ်နေတာဟုတ်နော
်ဟုတ်ကဲ့
အဲ့တော့စိတ်ထဲမှာဘလို့ခံစားရလဲအခုဒီနိုင်ငံဟိုအမေရိကန်အထိရောက်လာပြီးတော့လေ့လာရတော့
လိုက်လာတော့သူတို့ရဲ့နည်းပညာတွေသူတို့ရဲ့လုပ်ငန်းတွေကိုလေ့လာရတဲ့အတွက်ကိုလည်းပို့ပြီးသူတို့ကိုလည်းကျေးဇူးတင်ပါတယ်ရှင်ကျွန်တော်ကဒီလေယာလုပ်ငန်းလုပ်တော့ငါသူတို့ဒီUSF ကအကူအညီပူးပေါင်းလုပ်တယ် IFDC ပေါ့ IFDC အဖွဲ့အားပေးတယ် fertilizer breakaway machine ကိုလက်သင့်ခံလိုက်တယ်လက်သင့်ခံလိုက်တော့သူတို့ဆီကနေပြီးနည်းပညာရေးနဲ့အဲ့ဒီစိုက်ပျိုးတဲ့ဥစ္စာကိုလည်း MDN နဲ့လေ့လာခဲ့ရတယ်ပေါ့နော်ဟုတ်ကဲ့အဲ့ဒါမြောပြီးမှသူတို့လာလေ့လာရင်းနဲ့နောက်ကသူတို့ရဲ့ဒီကိုနည်းနည်းကိုဆက်ပြီးလေ့လာနိုင်မလားလို့မေးလို့လေ့လာကြမှာလေဆိုပြီး State Department ကစီစဉ်ပေးလို့လိုက်လာတာပါရှင်
အဲ့တော့သူတို့ချီကစက်တေဟောနိပညာတွေဟိုပေါ့အကူအညီတွေရတယ်ဆိုတော့ဒေါ်စင်မာကျော်တို့မြန်မာပြည်မှာအရင်ကဆက်ခဲ့တဲ့ပုံစံနဲ့အခုသူတို့ချီကအကူအညီတွေရပြီးတော့မှဖြစ်လာတဲ့ဟိုအရလတ်ပေါ့နော်စိုက်တပါးစိုက်တဲ့ရလတ်ကဘာတွေများကွာခြားမှုရှိလဲ
ကွာခြားဘယ်လိုကွာခြားလဲဆိုတော့ good fertilizer တွေကိုတုံးတဲ့နေရာမှာကွာ short ချလာနိုင်တယ်ပေါ့နော်သူတို့လည်းဒီ project အတွက်ကိုထပ်ထပ်ပြီးတော့အခုပထမသူတို့ဒီရန်ကုန်မှာစတယ်ရှင်ကိုရန်ကုန်နောက်နှစ်တည်းတိုးတဲ့ဘကိုအရာရီတိုင်းကိုရှမ်းပြည်ကရာတီကိုသူတို့ဆက်ပြီးတော့ဒီပညာတွေကိုဖြန့်ဖြူးနေပါတယ်ရှင်။ပို့ပြီးတော့လည်းဒီအုံကြတဲ့အတိုင်းမကောစီမကလှုပ်သားရှာပါမှုအတွက်ကိုတော့နည်းနည်းအခက်အခဲရှိရှင်။ဟုတ
်ကဲ့။
အဲ့ဒီအတွက်ကိုလည်းသူတို့ကဖြည့်ရှင်းပေးဖို့အတွက်ကိုဆက်တေကိုပေါ့နော်။ဟိုဘလို့ဆက်တေနဲ့တုံးဖို့အတွက်ကိုလည်းသူတို့လည်းလုပ်နေပါတယ်ရှင
်။လှုပ်သားရှာပါမှုဆိုတာကဆက်တေကိုသူတို့ရှိရဆက်တေကိုမကင်နိုင်တာလားဒါမှမဟုတ်လေဟိုပေါ့စင်းငါလိုမျိုးလှုပ်သားကိုပြောတာလားဘာလို့လဲဟုတ်ကဲ
့စင်းငါလိုမျိုးလှုပ်သားကိုရှင
်အဲ့တော့ဆိုတော့ကျွန်တော်သိကျင်တဲ့ဥစ္စာက
ဒီ
ဒေါ်စင်မာကျော်အခုသူတို့ရှိအကူအညီရပြီးတော့မှနေအရင်တုန်းကကိုနီကိုဟန်နဲ့ကိုနော်မြန်မာနေမြန်မာဟန်နဲ့ဆိုက်လာခဲ့တဲ့ပုံစံနဲ့ဆိုဒေါ်စင်မာကျော်ပြောတာကတော့ဓာမီဩဇာမြေဩဇာတုံးဥစ္စာ
သူကမြေဩဇာ
ရောက်လာတယ်ပေါ့
ဟုတ်ကဲ့မြေဩဇာထဲတဲ့ဥစ္စာကိုပဲသူကနည်းပညာပေးသေးတာရှင်
ကျန်
တဲ့ဒီ site စနစ်ကိုတော့ဟိုကိုစီယာအတိုင်းကိုပဲသူက site ခိုင်းတာ
ဆိုလိုချင်တာကသူတို့ကမြေဩဇာများများတုံးကြီးအပြင်ဟိုလူတွေအတွက်အနေရများသလိုတစ်ဖက်မှာဟိုကတောင်သူတွေ site တဲ့တောင်သူတွေအတွက်လည်းငွေကြေးအကုန်ကြများတယ
် very good ဟုတ်ကဲ့ရှင
်အဲ့ဒီအတွက်ကြောင့်အဲ့လိုလုပ်ခိုင်းတာလားအဓိကရွေးချက်ကဘာလို့ပြောလဲသူက
ဒီတဘာဝပတ်ဝန်းကျင်ပျက်စီးမှုကိုထိန်းသိမ်းဖို့ရယ်မျိုးစီလာပျက်စီးမှုတွေကိုထိန်းသိမ်းဖို့ရယ်မြေဩဇာကိုဒီလောက်ကလေးပဲတော့ဒီတရားဒီပေါ်နွေချင်းနွေရသည်မိုးရသည်မဒီတော့ကလေးပမာဏလေးသုံးယုံနဲ့ဒီစပားရဲ့အထွက်တိုးလာတယ်ပေါ့အဲ့ဒီဥစ္စာနိပညာကိုသူတို့ဖြန့်ဖြူးပေးရပါရှင်ဟိုယူရီးယားပေါ့ယူရီးယားအဖြူကိုပဲအလုံးလုပ်ပြီးတော့ဟို deep underground ပေါ့ UDP နီးနဲ့ထည့်ခိုင်းလိုက်တာရှင်လေးပင်ကြားပေါ့ကျမတို့ရှစ်ခုပမာတန်းဆိုင်ပညာတန်းကြားနဲ့စိုက်တယ်ရှစ်လက်မပတ်နဲ့ကြားမှာတလုံးမြုပ်တယ်ဒီပင်ကြားတလုံးပေါ့ရှင်အဲ့လိုနီးပညာကိုသုံးတာပါရှင
်အဲ့တော့အရင်ကတော့ကျွန်တော်တို့မြန်မာပြည်မှာသိရတော့ဆိုရင်တောင်သူတွေကအဲ့ဒီစပားဆိုက်ပြီးဆိုရင်ဓာမီဩဇာလက်နဲ့လိုက်ချမ်းတယ်တ
ခွင်းလုံးလိုက်ချမ်းတ
ယ်တခွင်းလုံးလိုက်ချမ်းတယ်အခုအဲ့ဒီမဟုတ်တော့သူမြေကြီးထဲမှာမြုပ်တယ
်မြေကြီးထဲမှာဟိုဒီအလုံးကိုမြုပ်ထားလိုက်ခြင်းအပြင်သူရဲ့အငွဲပြန်မှုလည်းမရှိတော့ဘူးဒီမြေဩဇာရဲ့ဆုံးရှုံးမှုပေါ့ဆုံးရှုံးမှုကလည်းယော့သွားတယ်အပင်တွေကလည်းအဲ့ဒီကမြေဩဇာကိုတစိမ့်စိမ့်စားနေရတယ်ပေါ့သူစင်စက်မပြန်နောက်ပြရလဲဒီရာသီတရားလုံးမှာအဲ့ဒီတကြိမ်ပဲထည့်ရတာရှင
်အဲ့တော့ဒီအခုဟိုသူတို့အနေနဲ့ကဒီပို့တက်စေကိစ္စရောသူတို့ပြောသလားမပြော
အဲ့ဒီအတွက်ကိုတော့သူတို့နီးပညာတော့မပေးသေးဘူးရှင
်အခုဒေါ်စမာကျော်သိသလောက်ဆိုရင်အဲ့လိုမျိုးဟိုပါတော့နော်ဒီနီးပညာအကူအညီရထားတဲ့မြန်မာတောင်သူတွေကဘလောက်လောက်အခုစောစောပြောသွားတာပြည်ဟိုတချို့နေရာတွေတော့ရှိလာပြီပေါ့နော
်ဟုတ်ကဲ့
3-4လေးဟိုတိုင်းနှစ်ခုနဲ့ပြည်နယ်နှစ်ခုလောက်တော့ရှိလာပြီပေါ့ဆိုတော့ဘယ်လောက်ထိများများကြည်ကြတင်းတင်းရရလို့ကြားမိလဲ
ဘယ်လောက်ထိကြည်ကြပြန်သူတို့ကတော့လိုက်ပြီးတော့ဟိုဒီပညာပေးတဲ့သူတေသနာတွေလုပ်တယ်ဒါပေမဲ့ဟိုခက်လက်ခံယူသူတို့ကဘယ်လောက်ပညာပေးပေးလက်ခံယူတဲ့တောင်သူတွေပေါ်မှာလည်းမူတည်တာပေါ့နော်သူတို့ကအကုန်ကြားခံပြီးတော့အဲ့ဒီဥစ္စာတွေကိုတင်းတင်းတဲ့ခုမှာဟိုတန်းကေကြီးအိတ်လေးတွေနဲ့တောင်သူတွေကိုလက်တွေ့သုံးဆွဲနိုင်အောင်လို့ဆိုပြီးတော့လက်စာဒီပေးတယ်ပေးပြီးသုံးခိုင်းတယ်။နောက်ပြီးဒီဥစ္စာကိုသုံးဖို့အတွက်ကိုဘလို့ကရိယာရင်းနဲ့သုံးတယ်ဆိုရင်ကရိယာတွေကိုပါပံ့ပိုးပေးပါလေရှင်
။ဘယ်နှခုနှစ်လောက်ကစပြီးတော့ဒီဟာဒီနိပညာအသုံးပြုတယ်လေ။သူတို့နိပညာအသုံးပြီးတော့မှအထွက်ပို့တိုးတာလာသလား။ဘာတွေများသတိထားမိလဲ။အထွက်နှုံးနဲ့ရှင်လာရင
်။အ အထွန်းနှုံးနဲ့ရှင်လာရင်အထွန်းနှုံးကတော့ကိုရာသီဥရုဒီဂယုဆိုင်မှုပေါ်တော့ဟိုဒီရေဒီပုံမှန်ပေါ်ဒါပေမဲ့ဒီမြေဩဇာသက်ယူစရိတ်တွေရောကြသွားတယ်မြေဩဇာထည့်ရတာရောကြသွားတဲ့ကိုစရိတ်တွေကရောကြပါတယ်ပေါ့ဒါပြီးဒီပုံမှန်အပင်အားလဲစားသုံးမှုကလည်းအများရန်သူစားနေရတယ်ပေါ့လိုအပ်တက်လောက်ကိုသူကသူတစိမ့်စိမ့်နဲ့စားနေဟုတ်ကဲ့
အဲ့တော့ဒီကနေပြီးတော့ဒီအခုလာပြီးတော့အစိုးရပြောပြနေတဲ့ဟာတွေကိုဟိုကိုနဲ့ဟာဆက်မှုရှိသလားဘယ်လိုသဘောရတယ်လဲအခုအမေရိကန်မှာလာပြီးတင်တန်းတက်ရတဲ့အနေထားရောဘယ်လိုမြင်ပြီးတော့ဟုတ်ကဲ့ရှင်သူတို့ကလည်းအရင်ဖွင့်ပြပြီးနေတဲ့အတွက်ကိုကိုနဲ့ကတော့ချက်ချင်းတော့အဝင်ဝင်ကြတော့မြို့ဒါပေမဲ့စွမ်းရင် business အတွက်ကိုကျွားတော့အရင်ဆန်စပါးထုတ်ကုန်ဆိုလို့ရှိရင်ဒီပြည်ရင်းမှာပဲဒီတိုင်းနဲ့ကိုကုန်ကြမ်းဖြစ်နေပဲရောင်းရတယ်ဟိုပေါ်အလွန်ဆုံးသူတို့ပိတ်ဆို့ထားတဲ့ကိုဒီတရုတ်ပြည်နယ်စပ်ကိုဘော်ဒါထိုင်းနယ်ပဲသွားပြီးတော့ဟိုရောင်းကြရတယ်ပေါ့နော်ခုသူတို့စီမှာလေးလာတဲ့အတွက်ကိုသူကဘယ်လိုအဲ့ဒါပြအောင်လို့ဘယ်လိုကုန်ကြောပစ္စည်းဒီတဆုံးထိရောင်းရမယ်ဘယ်လိုနင်းလောက်ရမယ
င်းတော့ကဘယ်လောက်ထိမြင့်တက်လာမယ်ဆိုတဲ့ဥစ္စာတွေဒီကိုလေ့လာရပါတယ
်ကုသဝင်းလိုက်စီစဉ်တဲ့ချက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတော့တူတာဆောင်လေအမေရိကန်အခွင့်အစည်းအဝေးကိုတင်ဆက်ပေးပါမယ်ဒီအစည်းအဝေးမှာအမေရိကန်ပြည်တော်စုရဲ့နိုင်ငံရေးလူမှုရေးအခြေအနေတွေကိုလာရောက်လေ့လာတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဝင်ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါ်မရန်ဂျန်ဆန်ခွန်ကိုကိုအောင်ကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းကြီးအတွင်းအပေါ်လေဒေါ်မရာဂျာဆန်ခွန်တို့ဒီမြန်မာနိုင်ငံကလာတဲ့ကိုယ်စားလှယ်အဖွဲ့ဟာဒီအမေရိကမှာလာပြီးတော့ဒီနိုင်ငံတကာခေါင်းဆောင်မှုဆိုင်ရာတင်နန်းလာတက်တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာဟိုဘလူတွေကဖိတ်ကြားတာပါလေဒီအစီအစဉ်မှာဘာတွေပါဝင်ပါလဲ
ဒီကျွန်တော်တို့ကိုဖိတ်ကြားတာကတော့ဒီ United States Department of State Policy ဒီတောင်စုအစိုးရရဲ့ဒီ Culture and Educational အဲ့နဲ့ဒီတောင်စုအစိုးရကနေပြီးတော့တို့တို့ဖိတ်ကြားတဲ့အစီအစဉ်ဖြစ်ပါတယ်ဆိုတော့ကျွန်မတို့မှာပါဝင်တာကတော့ရွေချက်ကလည်းအခုချိန်မှာဒီမြန်မာနိုင်ငံရဲ့ဒီငြိမ်းချမ်းရေးဟိုတည်ဆောက်နေတဲ့ကာလမှာပြီးတော့ဒီကျွန်မတို့ရဲ့နိုင်ငံရဲ့အရေးအရာဆက်တလန်းကနေပြီးတော့ဒီပံ့ပိုးတဲ့အနေနဲ့အစီအစဉ်နဲ့ကျွန်မတို့ခေါ်တာဖြစ်တဲ့အတွက်ကျွန်မတို့ကိုအဓိကဒီအမေရိကန်ပြည်ထောင်စုရဲ့ဒီ Federal Smith ကိုဟိုကျင့်သုံးနေတဲ့ပုံစံမျိုးကိုကျွန်မတို့ကိုလာပြီးလေ့လာခိုင်းတဲ့အစီအစဉ်ဖြစ်ပါလိမ့်ရှင်
အမေရိကကိုလာတဲ့အစီအစဉ်မှာဒီကိုယ်စားလှယ်တွေက10ယောက်ကျော်လောက်ရှိရလို့သိရပါတယ်ခင်ဗျာလူတွေကြတော့ကောဒီအမေရိကန်နိုင်ငံသားကြီးဌာနဘယ်လိုရွေးပြီးတော့ဖိတ်ကြတာပါလဲ
ကျော်တို့ခုဒီမှာပါဝယ်တင်တဲ့15ယောက်ကိုကြည့်တဲ့အခါမှာကျော်တို့ဒီနယ်လွတ်တော်ကပါတယ်နောက်ပြည်သူလွတ်တော်ကပါတယ်နောက်ပြည်ထောင်စုလွတ်တော်ကဆိုရင်တော့ဒီဥပဒေလေ့လာစစ်ဆေးရေးကော်မတီကဆရာပါတယ်နောက်ပြီးတော့ဒီကျော်တို့ဒီတိုင်းရင်းသားဆိုလို့ရှိရင်လည်းဒီတောင်းတောင်းဆောင်ကနေခေါ်ထားတော့တွေ့ရတယ်ဗန္ဒာရေးနဲ့စီးပွားရေးဌာနကပါတယ်နောက်ဥပဒေပိုင်းဆိုင်ရာဌာနထဲကပါတယ်ကျွန်တော်တို့မြန်မာစစ်တပ်ကတော့ Navy Commander နဲ့နောက်ပြီးတော့ဒီ Defense Academy ကဒီင်းပါတယ်နောက်ပြီးတော့ဒီကျွန်တော်လက်နက်ကိုင်အဖွဲ့အစည်းထဲကဆိုလို့ရှိရင် CIO ကစစ်ဘုံကြီးဆင့်ရှိတဲ့ဟိုတယောက်ကိုခေါ်ရဲဆိုတဲ့အခါကျတော့ကျွန်တော်တို့ကြည့်ရတဲ့ကျွန်တော်ပါဝင်တဲ့အဖွဲ့ချက်မှာတော့ဒီတိုင်းရင်းသားပေါင်းစုံနောက်ပြီးတော့နေရာဒေသပေါင်းစုံနဲ့အလုံးဟိုဘက်ဒီဘက်ကြီးမြပြီးတော့ခေါ်ထားတာကိုတွေ့ရပါတယ
်။ဆိုတော့ဒီနိုင်ငံခြားရေးဝန်ကြီးဌာနကနေပြီးတော့အခုလိုမျိုးဒါမြန်မာနိုင်ငံကဒီကဏ္ဍအသီးသီးကနေပြီးတော့ပုဂ္ဂိုလ်တွေကိုခေါ်ပြီးတော့နိုင်ငံတကာဦးဆောင်မှုဒီတင်နန်းပေးတယ်ဆိုတဲ့အခါကျတော့ဒီအမေရိကမှာရောဘယ်မျိုးတွေကိုအဓိကဟိုတွားပြီးတော့လေ့လာခဲ့ရလဲခင်ဗျ။
အဓိကကျွန်တော်တို့စရောက်တဲ့ရောက်ရောက်ချင်းကတော့ဒီဥချိုရေးရုံးဆိုင်ရာမြို့တော်ဖြစ်တဲ့ဒီ District ofColumbia district ကဒီ Washington DC မှာကျွန်တော်တို့အရင်ရောက်ပါတယ်ရောက်ပြီးတော့အဲ့ဒီနေရာမှာကတော့အဓိကဒီမြို့တော်ရဲ့ဖွဲ့စည်းလာပုံဖြစ်ပေါ်လာပုံစံနောက်ခံတမိုင်းကျောင်းနဲ့ဒီမြို့တော်တွင်မှာရှိတဲ့အဓိကအဆောက်အုံများဥပမာဆိုလို့ရှိရင်ကတော့ဒီသမတရဲ့နေအိမ်နောက်ပြီးတော့ဒီကျွန်တော်တို့လွတ်တော်နောက်ဥပဒေပြုရဲ့နေရာတွေနောက်ပြီးတော့အဲ့မှာအထင်ကြီးရှိတဲ့သမတအဆက်ဆက်ရဲ့သူ့ရဲ့ memorial နေရာတွေအဲ့ဒါတွေနဲ့နောက်သူ့ဒီ Federal US ရဲ့ Federal ရဲ့နောက်ခံတမိုင်းကျောင်းတွေကိုကျွန်တော်တို့စပြီးတော့အကြီးအဆပြီးတော့လေ့လာရပါတယ်။အဲဒီနောက်ပြီးတော့ဒီ state ဒီ Ohio ဒီ Ohio state မှာရှိတဲ့ Columbus มาชีเดตีเนรีมาเลตีเนรีเนนอกพี่รถไฟฟ้าสิเดเทมาชีนี่เดตัวใหญ่ใต้เนตีเนตีตาดีเยตัวใหญ่อุชมุองซันเนนอกพี่รถตัวใหญ่ขังกันได้เลยลูกไอ้เงินด้วยเอราดีกูดีสุดจะไปสัญญาดีกูนอกพี่รถปัญญาเย่ไปสัญญาลุดออกไปสัญญานอกพี่รถตัวใหญ่ซีบอยไปสัญญานอกพี่รถตัวลุ่มอุกเข้าซีดีไปลูกเอาเชียร์เนี่ยซาบีรอเส้นเส้นตัวไปลูกเอาเชียร์มา
ตัวคุณเป็นโลกจ่าเรื่องสุดอุตสาหกรรมที่สุดระบายสัญญาตัวโลกเป็นเงินในโลกนี้นี่ท่าเรือจะลีลาอย่างไรโอเคสรุปดีมีรอวอชิงตันดีซีเนี่ยโอไฮโอนั่นยาวไปตัวเกล้าละครับเนี่ยวันนี้ปีนี้มาเราดีกว่าเราUSA เช็คพอดีโอชูโกชิงาอุบดีกูยี่สิบเกเรพาร์ทินจีเจมส์แมดิสันเนี่ยดีกว่าเราเอ๊ะสาวองค์เทมาจวนเราดีUSA คอนสติทูชันชิปโอลาปงเนี่ย
ที่คันนี้อะไรกูไอ้เนี่ยมาจวนรู้ว่าจะเลือกซื้อนู่นเลยจะนั่นนี่กูจวนรู้เลยโอเควอชิงตันดีซีโอยอดเด็ดเชียงมาออกเดลาร์เรคมาทุรุชั้นจังมาตากันมีเดียวเปล่าว่าจะเป็นแบบนี้พิมพ์เลยครับเนี่ย
Defense Academy College บอกไอ้ที่มาได้เราดีกว่านี่เนี่ยตัวเยอะดีกว่ายาสีแบงค์ดีกูนี่จริงจริงจะไปเลยแต่ก็ดูดคู่เช็ดเลยกูจะแต่งดีกว่ากับเว็บบูสุรินยามาผู้แต่งดีกว่าเนี่ยงั้นจะไปลาแต่แค่มือยังงั้นนี่ที่เราเนี่ยชั่งบุตร
กูยังดีกูยังไปดูดีกูกล้าเก็บบุนอกพี่รอดีตัวนี้เนี่ยก็ดีสมดาสุดสมดาเย่เอาออกมาเชียร์ไหมดีสุดสุดสุดสุดแล้วก็เนี่ยนั่นดีจริงดีก็ส่วนใหญ่ส่วนใหญ่ที่เนี่ยเด็กผู้เด็กตัวดีจริงเนี่ยไหมตัวโดนเลยไปตัวนี้เนี่ยก็รอดีสมดาเนี่ยดีคอนเกรสเย่ที่นี่เอามือเอามาตัวนี้เนี่ยที่ว่าเลยสุดสุดแล้วตัวดีเนี่ยตาอุชมุเย่เอามาตัวนี้เนี่ยตัวนี้ที่ว่าเลยสุดสุดนี่เนี่ยเนี่ยเรื่องสุดอะไรที่คุยเย่ ตัวนี้เนี่ยเราเนี่ยยี่ยี่สิบบุรุษเลยสุดเอ๋อเราจะคุยเอ๋อเราจะมาเรื่องนี้เนี่ยเราเอ็มจะทำแบบว่าตัวอยู่พวกเขาเนี่ยเช็ดคุชบาลเลยเราคุยว่าเราเจ้ามอลี่ที่ไปมีเจ้าคุชบาลตัวเรียกขามาเอริมาเนี่ยที่ก็คลีเรียกว่าเป็นลูกเลี้ยงเอ็มจะทำงานเนี่ยเชิงงานในซาบีโรคลีเรียกว่าเขาโมสวาตัวลูกเลี้ยงเป็นจ้าปีเดียวสุดเอาตัวอย่างเลยคลีเรียกว่าเงี้ยเซ็งคลีเรียกว่าตัวนี้เนี่ยสู้ใส่ดีรอดีปัญญายิ่งมาสิบเอ Separations of power, so that
เออดีโจ้เนี่ยยินเนี่ยปัตตะเดะอาชีพันตบอเตียไปโกตรุเนี่ยก็หมอสว่าตินจาถาไปနိုင်တော့ตุยอ่ะเลยနောက်ဆုံးကျွန်တော်မိจินာအပေါ်လေးအခုလိုမျိုးပေါ်အမေရိကန်ပြည်ထောင်စုကနေပြီးတော့ဒါမြန်မာပြည်ကနောက်ခံ background
โอเคကျွန်တော်အနေနဲ့ကတော့ပထမကျွန်တော်အနေနဲ့အရင်အမေရိကန်ပြည်ထောင်စုကိုမသွားရောက်ဘူးသေးတဲ့အချိန်မှာကတော့အစာပူးပါလေသို့တော်လည်းပဲဒါကဟိုကြားတီအိုစီနဲ့ကြားတာနဲ့အခုကိုယ်တိုင်လက်တွေ့သွားပြီးတော့လေ့လာသင်ယူခွင့်ရတဲ့ခါမှာဒါတကယ်ပဲဒါတွေဟာတကယ်ပဲချစ်ပြနေပါလားဆိုတဲ့အဥ္စာကိုကျွန်တော်တို့ပို့ပြီးတော့သိမြင်လာခဲ့ရတယ်နောက်တစ်ချက်ကတော့ဒီကျွန်တော်တို့စီမှာခုနပြောသလိုပဲ ဒီမတူပွဲပြားတဲ့ဒီ background အခြေအနေတောက်မျိုးစုံကနိုင်ငံကြီးကတော့နောက်ပြီးတော့ဒီလူမှုရေးပိုင်းကရောနောက်ပြီးတော့အုပ်ချုပ်ရေးပိုင်းဆိုင်ရာနယ်ပယ်ထဲကရောနောက်ပြီးတော့ဒီစစ်ဘက်ဆိုင်ရာဘက်ကရောနောက်တိုင်းရင်းသားစစ်ဘက်ဆိုင်ရာဆိုတဲ့နေရာမှာတိုင်းရင်းသားဘိုင်းဆိုင်ရာဘက်ကရောအားလုံးကြီးကတော့တောင်းဆိုနောက်ပြီးတော့လေ့လာအတူတကွာလေ့လာရတဲ့အခါမှာအခြေအပြင်ဒီကျွန်တော်နိုင်ငံကြီးရဲ ဒီမှာတွေ့ရတဲ့အကြောင်းတရားတွေကိုကျွန်တော်တို့အခုလုံးတော့စေကျွန်တော်နိုင်ငံမှာဘယ်လိုပြန်ပြီးအဆုံးချနိုင်မလဲဆိုတဲ့ဥစ္စာကိုလည်းကျွန်တော်နောက်ဆုံးပြည့်အချိန်ရက်မှာကျွန်တော်နေတဲ့တာဝန်ပြန်ပြီးဆွေးနွေးခွင့်ရပါတယ်ဆိုတော့ဒီဥစ္စာတွေကတကယ်ပဲကျွန်တော်တို့ရလောဆယ်မှာတော့ကျွန်တော်တို့ဒီမှာခက်ခဲဖြစ်နေတဲ့ငြိမ်းချမ်းရေးချစ်တင်ကိုဘယ်လိုဝိုင်းပြီးတည်ဆောက်ကြမယ
င်တင်ဆက်တဲ့တုဒ္ဒဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးထိတိုင်းမှုတာဝန်ဟာစစ်တမ်းကြောင့်ပြိုပြက်နေတဲ့အတိုင်းပြည်တွေသူ့ခြေရောက်ပေါ်သူပြန်လည်ရည်တည်နိုင်ရေးပြည်ပခန့်တွေကနေငြိမ်းချမ်းရေးစီကူးပြောင်းရေးတို့အတွက်အမရှိမဖြစ်လိုအပ်ပါတယ်။
လွန်ခဲ့တဲ့နှစ်ပေါင်း၆၀ကျော်လုံးလုံးကုလသမဂ္ဂရဲ့ငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့တွေဟာကမ္ဘာပေါ်ကအန္တရာယ်အကြီးဆုံးနဲ့အခက်အခဲဆုံးခြေနေတွေအောက်မှာပြည်ပခါတွေနဲ့ပြည်ပခါလုံပြဿနာတွေကိုကန့်ကွက်ဖြေရှင်းလာခဲ့ပါတယ်။ဒီကာလအတွင်းကုလသမဂ္ဂရဲ့ငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းမှာနိုင်ငံပေါင်း အခုချိန်ဟာရခိုင်နဲ့မတူပဲစနစ်တကျလေ့ကျင့်ထားတဲ့ငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့ဝင်တွေကိုကမ္ဘာတစ်လွှာပုံမလိုအပ်လာနေတယ်လို့အမေရိကန်ပြည်အောင်စုနိုင်ငံသားရေးဝန်ကြီးဌာနနိုင်ငံရေးနဲ့စီးရေးဘျူရိုကအန်ဒရူးစထရိုက်ကာအင်တာနက်မှာရေးသားဖော်ပြခဲ့ပါတယ်။နိုင်ငံတကာဒီငြိမ်းမှုရရှိဖို့ငြိမ်းချမ်းရေးလုံဆောင်မှုတွေလိုအပ်ပါတယ်။ငြိမ်းချမ်းရေးလုံဆောင်မှုတွေအတ
lain nalar mu, lizar mu rigo, bobi, nashain sebiro, anaga ma buang soyan mu rigo, api ayak barai lule biarai. Ninja atang mulu, debe yare, shanti bryas amatong lizar muha, mereka biangsu kawan ninja uzi lusang mu sijenga topan bi tarap cipari. Tisi jeha kuda temakane di tadi ninja lusang cedrigo topan ini ne, naga naga ninja ting ting mu soyan tuja laong siwe biro, mereka soya ga bambu tare lungjoy sijenga cipari. Naga naga ninja ne lungjoy di sao pojat kawan နိုင်ငံတွေကပါဝင်လာနိုင်အောင်စွမ်းအင်မြင့်တင်ပေးတဲ့စီစဉ်တည်ရလည်းဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုနိုင်ငံတိုင်းအကျိုးရှိစေမယ်စနစ်ကြတဲ့နိုင်ငံတကာခင်းကျင်းတို့အတွက်အမေရိကန်ပြည်အောင်စုကအားပေးသွားမှာလည်းဖြစ်ပါတယ်။ဒါကြောင့်ဆိုတော့ဟာဒီရှန်တီပရိုဂရမ်အမှတ်အသုံးစီစဉ်မှာပါဝင်တဲ့နိုင်ငံတွေနဲ့ဆက်လက်လက်တွဲလှုပ်ဆောင်သ
ြင်တွေကိုတင်ပြလို့ပြီးပါပြီ
။သူထုတ်လွှင့်ပြခဲ့တာကတော့အမေရိကန်အစိုးရရဲ့အမြင်သဘောထားသာဖြစ်ပြီးတော့ VOA အဘမှုကြောင့်တောထရှင်တို့ကိုအတိပေးအပ်ပါတယ်။ VOA မြန်မာပိုင်းကအင်ကာနီမနက်ဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလည်းကညင်ညာပေးပါလိမ့်မယ်ခင်ဗျာ။
ဒီဇင်းနိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ရဲ့ရန်လိုတဲ့အပြုအမူနဲ့စီးရီးတိဆောက်မှုတွေကိုတင်းနာနေကအပြင်းထန်ဝေဖန်ပြောကြားလိုက်ပါတယ်။ဗြိတိန်နိုင်ငံမန်ချက်စတာမြို့အကားသားရုံအတွင်ကျင်းပနေတဲ့ရော့ဂီတာဖျော်ဖြေပွဲပြီးကနေမှကြီးမားတဲ့ပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်အနည်းဆုံးလူ19ဦးသေဆုံးပြီး50လောက်ထိခိုက်ဒဏ်ရာရသွားတယ်လို့ဗြိတိန်ရေးတပ်ဖွဲ့ကပြောပါတယ်။ပြည်သက်ပေါင်း 11,000 ထိဆန့်တဲ့အဲ့ဒီအကားသားရုံအတွင်ပေါက်ကွဲမှုနှစ်ခုဖြစ်ခဲ့တယ်လို့ဗြိတိန်နိုင်ငံကသတင်းမီဒီယာတွေမှာဖော်ပြကြပြီးလူ20ကနေ30လောက်လဲကျန်းမာရေးပေါ်မှာလဲကျနေတာကိုတွေ့ရတယ်လို့ဆိုပါတယ်။ဒေသစံတော်ချင်းတင်းတင်းလာနေည7နာရီခွဲမှာဖြစ်သွားခဲ့တဲ့အဲ့ဒီပေါက်ကွဲမှုကိုကိုရန်ကြုံတွေ့ခဲ့ရတဲ့မြင်းမြင့်တက်တီရဲ့အဆိုအရကတော့ပေါက်ကွဲမှုဖြစ်ပြီးနောက်ဆက်တွဲအဖြစ်နဲ့တင်းနတ်တန်လိုပြစ်ခတ်တန်တွေလဲကြားရတယ်လို့ဗြိတိန်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။မန်ချက်စတာအကားသားရုံအနီးကဗစ်တိုးရီးယားယထာဘူရာရုံကိုလည်းအခုချိန်မှာပိတ်ထားလိုက်ပြီးအများပြည်သူတွေအနေနဲ့လည်းဒီဒေသကိုမလာကြဖို့ရဲတပ်ဖွဲ့ကသတိပေးချက်ထုတ်ပြန်ထားပါတယ်။အကားသားရုံအတွင်းကျင်းပနေတဲ့အမေရိကန်အဆိုတော်အာရီယာနာဂရန်ဒဲရဲ့ရော့ဂီတာပွဲကိုလာကြည့်ကြသူတွေပွဲပြီးလို့အပြင်ကိုထွက်လာနေကြတဲ့အချိန်မှာပဲပေါက်ကွဲမှုဖြစ်သွားခဲ့တာပါ။ဒီပေါက်ကွဲမှုဟာအကြမ်းဖက်မှုဖြစ်နိုင်ခြေရှိတယ်လို့ဗီတိန်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။မနက်ဖြန်မေလ24ရက်နေ့မှာစတင်ကျင်းပမယ့်ပြည်ထောင်စုညီညာညီလာခံ21ရာစုပင်လုံနဲ့ပတ်သက်လို့တမရဘက်ကအကောင်းဆုံးကိုမျှော်လင့်ထားကြောင်းအရေးကြီးတာကလက်နက်ကန်ပြည်ပခါခြုံငင်းပြီးဒီမိုကရေစီလမ်းကြောင်းပေါ်မှာခိုင်ခိုင်မာမာသွားနိုင်ရေးဖြစ်ကြောင်းမြန်မာနိုင်ငံကိုရောက်နေတဲ့ဥရောပသမဂ္ဂစစ်ဖက်ဆိုင်ရာကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကြီးမီခဲလ်ကော့စတာရိုဂရာကော့စ်ကနဲ့မေလ20ရက်နေ့တွေ့ဆုံစဉ်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမီအောင်လည်းကပြောကြားပါတယ်
နောက်ဆုံးရရှိထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားခဲ့တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရင်ကမတ်အင်ဂျင်နံဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်နိုင်ငံတကာကတော်တော်ရှိများနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မှုပြပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.